အမေရိကန်နိုင်ငံခြားရေးဌာနကနေတိုင်ဝမ်ကိုဒေါ်လာ 1.83 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချမဲ့အစီအစဉ်ကိုလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ပါတယ်ရောင်းချမဲ့လက်နက်တွေထဲမှာ free gate စစ်သင်္ဘော2ဆင်းတင်ကားဖြတ်မစ်ဆိုင်ဒုံးကုန်းရည်2တွယ်သွားဒီတိုက်ခိုက်ရေးတန်ကြပ်ကာကားတွေနဲ့မြေပြင်ကနေဝေဟင်ပစ်စတင်ကားဒုံးကြီးတွေပါဝင်မယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်ဒီအစီအစဉ်ကိုအမေရိကန်လွှတ်တော်ကလေးလာဆန်းစစ်ဖို့နဲ့ပယ်ချဖို့အတွက်ရပ်ပေါင်း30အချိန်ရမှာလည်းဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့ကိုကုတ်ကိုကာကွယ်နိုင်စွမ်းဆက်ရှိဖို့အတွက်လိုအပ်တဲ့လက်နက်တွေပံ့ပိုးပေးဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအပြောင်းလဲမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်မက်ခါဘီကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကိုလက်အောက်ခံနယ်မြေဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတွေမထိခိုက်စေဖို့အတွက်လက်နက်ရောင်းချမဲ့အစီအစဉ်ကိုဖြတ်သိမ်းတင်တယ်လို့ပြောဆိုခဲ့ပါတယ်။